ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပတဲ့ OIC Islamic နိုင်ငံတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုကျင်းပနေရမှာရိုဟင်ဂျာဒုက္ခသည်အကြက်တဲပြင်လျှော်ရေးဆောင်ရွက်ဖို့အတွက်အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ပါတယ်မြန်မာအစိုးရကိုနိုင်ငံတကာဖိအားပေးဖို့လည်း OIC ရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ငံကပြောပြပေးပါလိမ့်မယ်ခင်ဗျာ
OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနိုင်ငံတိုင်းဝင်ကြီးတွေနဲ့တန်တမန်တွေတက်ရောက်ခဲ့ကြတဲ့အဲ့ဒီညီလာခံမှာရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုအရေးယူဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရအောင်စီရင်မယ်ကော်မတီတရက်ကိုညီလာခံနောက်ဆုံးနေ့ဖြစ်တဲ့မနေ့တနင်္ဂနွေနေ့ကဖွဲ့စည်းလိုက်တာပါဒါဟာရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်9သိန်းလောက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ကြီးမားလာတဲ့ပြဿနာကိုအဆုံးသတ်စေဖို့အဓိကအရေးပါတဲ့ခြေလှမ်းဖြစ်တယ်လို့လည်း OIC အတွင်းရေးမှူးချုပ် Yusuf bin Ahmed Al Othaymeen ကခေါ်ဆိုခဲ့ပါတယ
်
ရိုဟင်ဂျာတိုင်းဝိုင်းပေါ်လူ့ကွန်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုရှိအောင်နိုင်ငံတကာတိုင်းဝိုင်းရဲ့နိုင်ငံရေးအရာထောက်ခံအားပြုမှုနဲ့ပူးပေါင်းပြီးဆောင်ရွက်မယ်အထူးကော်မတီတစ်ယောက်ကိုဖွဲ့စည်းဖို့ဒါကညီလာခံကနေသဘောတူလိုက်ပါပြီ။ဒါဟာရိုဟင်ဂျာပြဿနာပြည်ရောစီဘူးခိုင်မာတဲ့ခြေလှမ်းတွေကတခုဖြစ်ပြီးတိတ်ကိုအရေးပါပါတယ
်။အခုလိုမွတ်စလင်နိုင်ငံတွေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းကိုမဖြစ်မနေဖိအားပေးရတာဟာဘာသာရေးအရာမဟုတ်ပဲလွန်ခဲ့တဲ့နှစ်ပေါင်း90ကတည်းကခံစားလာရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေခံလူ့ခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ဖြစ်တယ်လို့လည်း El Othaymeen ကပြောပါတယ်။ဒါကညီလာခံရဲ့ဆုံးဖြတ်ချက်နဲ့ဖွဲ့စည်းမဲ့အထူးကော်မတီမှာဂမ်ဘီယာနိုင်ငံဦးဆောင်တဲ့အဖွဲ့ဝင်10ဦးပါဝင်မှာဖြစ်ပါတယ်။အဲ့ဒီကော်မတီအနေနဲ့နိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူတွေကိုစွတ်စွတ်ရွရွချိုးဖောက်မှုအတွက်တာဝန်ခံမှုနဲ့တရားစီရင်နိုင်ဖို့တေချာအောင်ချိတ်ဆက်ဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်းအဲ့ဒီကော်မတီအနေနဲ့အထောက်အထားသတင်းအချက်အလက်တွေကိုစုဆောင်းသွားမှာဖြစ်တယ်လို့ကုလသမဂ္ဂနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ညီလာခံအပြည့်ထုတ်ပြန်တဲ့ဒါကာကြေညာစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့နေရပြန်နိုင်ရေးမြန်မာကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရဟာတန်တမာရေးအရာအကြီးအကျယ်ကြိုးပမ်းအားထုတ်နေတာဖြစ်ပြီးအရှင်အဖြစ်လက်ခံကျင်းပတဲ့ OIC ညီလာခံမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
် Express their grave concern
about the plan of China ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာပြည်ထနာကိုအင်မတန်မှစိုးရိမ်မကင်းဖြစ်ကြောင်းကိုယ်စားလှယ်အဖွဲ့အသီးသီးကတညီတညွတ်ထဲထုတ်ဖော်ခဲ့ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားတဲ့အတွက်ကိုယ်စားလှယ်အဖွဲ့တွေကအလုံးမဲ့ကျေးဇူးတင်ကြောင်းပြသခဲ့တဲ့အပြင်မြန်မာအစိုးရကိုပြင်းပြင်းထန်ထန်အရေးယူဖို့လည်းတိုက်တွန်းခဲ့ကြပါတယ
်ဒုက္ခသည်တွေနေရပြန်ရေး2019ခုနှစ်နိုဝင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကမှရှိနေတဲ့ဒုက္ခသည်တွေမပြန်နိုင်ကြသေးပါဘူးဒါကြောင့်လည်းဒီကိစ္စကိုနိုင်ငံတကာအနေနဲ့မဖြစ်မနေပါဝင်ဆောင်ရွက်ဖို့ညီလာခံတက်ရောက်လာတဲ့ American Rohingya Union အမှုဆောင်ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကအခုလိုပြောသွားပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေပါဝင်ရတဲ့အကြောင်းရင်းဟာ Rohingya တွေဘေးကင်းလုံခြုံမှုရှိဖို့အတွက်ဖြစ်ပါတယ် Rohingya တွေအတွက်နေရေးထိုင်ရေးလုပ်ပေးမယ်ဆိုပေမဲ့တစ်ခိုင်ပြည်နယ်ကိုပြန်သွားမဲ့သူတွေအနေနဲ့အရင်ကလိုအခြေအနေမျိုးဘယ်တော့မှပြန်ရတော့မှာမဟုတ်ဘူးဆိုတာကျွန်တော်တို့သိထားလို့ပါ
တိကျတဲ့နောက်ကုန်ပိုင်းကဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ရိုဟင်ဂျာတွေလုံလုံခြုံခြုံနေရပြန်နိုင်ရေးနဲ့သူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသင့်တင်ထားပြီးဖြစ်ကြောင်းပြောကြားခဲ့ပါတယ်ရှင်